စစ်ကောင်စီဟာစီးပွားကူးသန်းဌာနကိုဦးဆောင်စေပြီးတခြားဌာနပေါင်းစုံနဲ့ပြည်တော်စုကုံစင်းလုံးတည်ငြိမ်ရေးကော်မတီကိုဇွန်လ28ရက်နေ့မှာဖွဲ့စည်းခဲ့ပါတယ်။ဒါပေမဲ့တလအတွင်းမှာဒီကော်မတီကတည်တာတဲ့အပြောင်းအလဲတွေလုပ်ခဲ့တာမရှိဘူးလို့တချို့ကဝေဖန်ကြပါတယ်။ဒီနေ့ဩဂတ်လ17ရက်နေ့မှာတော့ရွှေတကြက်သားရဲ့ပြင်ပပေါက်ဈေးဟာကျပ်38သိန်းကျော်လာပြီဖြစ်ပါတယ်။နိုင်ငံခြားငွေဈေးနှုန်းတွေကလည်းဆက်ပြီးတက်နေတဲ့အတွက်စားစီ73စီလိုပြင်ပကဝယ်ရတဲ့ပစ္စည်းတွေရဲ့ဈေးနှုန်းကတော့ရုတ်တရက်ကျဆင်းသွားအောင်ထိန်းချုပ်မှုမလွယ်ကူနိုင်ကြောင်းလုပ်ငန်းရှင်တချို့ကပြောပါတယ်။အထွေထွေကုန်ဈေးနှုန်းကြောင့်စားသုံးသူရဲ့ဝယ်လိုအားကျနေပြီးလုပ်ငန်းမရက်သွားအောင်ထိန်းပြီးတော့လည်ပတ်နေရတယ်လို့ဒဝယ်ကရေလုပ်ငန်းကုမ္ပဏီတစ်ခုရဲ့ပိုင်ရှင်က VOA ကိုပြောပါတယ်
။လူတွေမှာပိုက်ကျသေးမရှိတော့ဝယ်စားနိုင်တော့ဘူးဗျာ။ Surprise နဲ့ဒီမဲမှာပဲ။မြောမြောထုံနိုင်တယ်ဆိုရင်ကုန်ကြေးပေါ်သွားမယ်ဒီပစ္စည်းရှောက်သွားရင်ဈေးနှုန်းကျလာမှာပဲကျွန်တော်တို့မှပြီပါဒါပေမဲ့တစ်ခုရှိရပြောခုလူတွေမှာဘာကြမရှိကြဘူးကြာလုံငန်းမရှိတဲ့ကြတော့တော်တော်များများဘာကြရှောက်သွားတယ်ကော်မတီရောကော်မတီသူဖွဲ့ရသူစူးစမ်းရေးသူလုံးပါပဲဆိုတော့မြေပြင်နေတော့ရခင်ဗျားလူနဲ့ပြီးတော့ပဲအလုံးလုံးလို့အချိန်မပြေတာလေအများကြီးရှိရတယ်ဒီကောဝီကြီးပါပဲကြာဒေါ်လာကိစ္စပါပဲဒေါ်လာကြောင့်အဲ့လိုဒုက္ခရောက်သွားတာဒေါ်လာစိတ်တည်ငြိမ်နေကျွန်တော်တို့ဘာမှမဖြစ်ဘူးသူကျွန်တော်တို့ငါဖက်ကြည့်ရတယ်တူလို့ပဲကြာအင်ဂျင်ဝိုင်းရွယ်အင်ရက်တပိပါဆိုရင်ဆက်သိပ်ပေါ့ကွာအခု20 25သိပ်ပြရတယ်ကြာဘာပြောလို့လဲဆိုမလုံလုံမရောက်ကြိုးကြီးလုံးကဘာပြောဆိုရင်အရင်ရတဲ့အများပဲကြာအဲ့ဒီသဘောမျိုးပဲရှိတယ
်ပြည်တော်စုကုံစင်းလုံးတည်ငြိမ်ရေးကော်မတီရဲ့ဌာနအလိုက်လုပ်ငန်းတာဝန်တွေထဲမှာအခြေခံစားကုန်ထုတ်လုပ်တာမှာအဓိကကြတဲ့လေယာဂန္ဓာနဲ့မွေးမြူရေးမှာတိုးတက်ဖို့လည်းအကြံပြုထားပါတယ်မြန်မာနိုင်ငံစံစဘာအတင်းချုပ်ကတော့စံစည်းတည်ငြိမ်ဖို့အရန်စံနေတဲ့ကအဲ့ရတသိန်းထုတ်ရောင်းသွားမယ်လို့အခုဩဂတ်လ၂ရက်နေ့မှာထုတ်ပြန်ထားပါတယ်။အမထစံကြမ်းတအိတ်ကို6000ကျပ်၊ရွှေဘူပေါ်စမ်းမွေးတအိတ်ကိုတသိန်း2000ကျပ်နဲ့ရောင်းချပေးသွားမယ်လို့ပြောပါတယ်။တကယ်တော့ဒီဈေးနှုန်းတွေဟာပြင်ပပေါက်ဈေးနဲ့မကွာတဲ့ဈေးတွေဖြစ်တယ်လို့ဝေဖန်ခံနေရပါတယ်။လူတယောက်ကိုစံတအိတ်ပဲရောင်းချပေးမှာဖြစ်ပြီးတော့ဝါရန်လန်ကုန်စည်တိုင်း၊ဘရင်တော်ကုန်စည်တိုင်းဒီနေရာမှာပဲရောင်းချမှာဖြစ်လို့တည်ယူစည်းကြောင့်ဝယ်မဲ့သူမရှိဘူးလို့လည်းတချို့ကပြောပါတယ်တကယ်တော့စံစမားနဲ့ပတ်သက်တဲ့ကုန်စည်နှုန်းတွေကိုတည်ငြိမ်အောင်ဖုတ်ပုမီးတိုက်နည်းတွေနဲ့ထိန်းချုပ်နိုင်မယ်လို့မထင်ကြောင်းရခိုင်ပြည်လုံးဆိုင်ရာတောင်သူတွေသမားတမကဥက္ကဋ္ဌဦးကျော်စံက VOA ကိုပြောပါတယ
်စိတ်ဧကဘယ်လောက်ရှိတယ်ဒီလူတွေဘယ်လောက်ရှိတယ်အခန်းကဘယ်လောက်ရှိတယ်ဒီအချက်သုံးချက်ပေါ်မှာအခြေခံပြီးတော့အဲ့ဒီစံစဘာပုံလုံးဘယ်လောက်ရှိတယ်ဒီကုန်စည်နှုန်းကဘယ်လောက်ကြီးကျော်လို့လုပ်ဖြစ်တယ်အဲဆိုတဲ့ပုံမှာကျွန်တော်စဉ်းစားရတာပြည်ရင်းစားသုံးမှုပုံလုံးဟိုအခက်ခံတာကတော်တော်လေးကိုကျွန်တော်တို့ကွာနေတယ်ဆိုရင်ကုန်စည်နှုန်းကိုချင်းဖို့ကအထူးသဖြင့်စံစဘာကိုချင်းဖို့အတွက်ကတော့အဲ့လိုလက်တော်ကော်မတီဖွင့်ရုံတောင်းနေတော့အဲ့ဒီကော်မတီရဲ့မူဝါဒတပေါ်တရားကတော့လက်ရှိကမှမရှိဘူးကျွန်တော်လည်းသုံးသပ်ရပါလေ
ကုန်စည်နှုန်းတွေတက်လာပြီမဲ့လဲဆက်ရုံအလုပ်သမားတွေပါဝင်အခြေခံအလုပ်သမားတွေအဖို့တနေ့ဝင်ငွေကလွန်ခဲ့တဲ့နှစ်တွေကအတိုင်းပဲမပြောင်းလဲသေးဘူးလို့မကွေးတိုင်းကဒေသခံတဦးက VOE ကိုပြောပါတယ
်လက်လုတ်လက်ထားပေါ့ဟိုအလုပ်ကျန်းသမားတွေပေါ့ဟိုသွားတော့ပြန်လုပ်တဲ့လူတွေပေါ့ဗျာအခုကျဲမယ်အခုလက်ရှိလုပ်ကြည့်တဲ့နေတယ်ပြုနေတယ်ဆိုတာသိသားတွေသူတို့ရဲ့ဝင်ငွေဒီဖြစ်တာပဲတောင်းခွဲကြရမယ်ကြောက်ကြလေးတက်ကောရတယ်ဗျာအခုတောင်သူတွေပေါ်တော့အခုအဲ့ဒီတဲ့ဒီဒိန်းနေနေတဲ့ဒီဝါးတွေစိုက်နေတယ်ပေါ့လေအဲ့ဒါကိုမင်းနဲ့ညင်းနေကိုပေါင်းဖို့ပဲဟုတ်ဟုတ်မျက်နှုတ်ပဲဟုတ်ဟုတ်အားလုံးလိုက်လုပ်တဲ့ကောတောင်သူတွေကမနေ့9000ညနေ9000ပေါ့လေတပေါင်းဝင်ရဟိုအကျဉ်းချင်းစကားကြိုင်းတော့ပြောဖို့ဒီကျုံးပွဲလူကန်းစားရေးတနေ့လောက်ကကတပေါင်းနဲ့တော်ပြီးရဖို့မလွယ်အဲ့ဒါဒီတိုင်းအလုပ်လုပ်နိုင်ပါနော်တပေါင်းသူတို့အတွက်ဒီကြားကူဝဲရတဲ့ဖန်ပြီးဒီသားသူတင်းရင်ကျေဆိုတော့မလောက်ခါကျောက်ခဲဥပီကူးသားနေလို့ခေါ
်ဒီတွင်မှာအဓိကစားသုံးတဲ့စံကျော်ဈေးနှုန်းက24ပြီပါတဲ့တိတ်ကိုကျက်3000အထက်မှာရှိပါတယ်စံချမ်းဈေးတွေကလည်းကျက်6000ကနေ8000အထိရှိနေပါတယ်အာနာမသိငင်ကပေါ်စံတပီကို2300ကျက်ရှိခဲ့တာကနေအခုအချိန်မှာတော့9500ကျက်ဖြစ်လာတာပါပြီးပါကလာတဲ့စားအောင်စီဈေးကအရင်က2300ရှိခဲ့တာကနေအခုတပိတ်တာကို1000ဝန်းကျင်ရှိပါတယ်စသုံးစီနဲ့တချို့ကုန်ပစ္စည်းတွေရဲ့ဈေးနှုန်းကစစ်ကောင်စီအာဏာမသိရင်ကတည်းကထက်ဝက်ကျော်ဈေးတက်သွားပြီလေဖြစ်ပါတယ်ခင်ဗျာ။